ယူကရိန်းနိုင်ငံအတွက်လိုအပ်နေတဲ့လက်နက်တွေကိုအမေရိကန်ကပံ့ပိုးပေးဖို့ဆုံးဖြတ်ခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရန့်ကိုကျေးဇူးတင်ကြောင်းယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောကြားလိုက်ပါတယ်။ရုရှားကတော့အခုလိုဆုံးဖြတ်ချက်ကြောင့်ထိခိုက်တည်ငြိမ်မှုတွေပိုရှိလာလိမ့်မယ်ဆိုပြီးသတိပေးထားပါတယ်။ရုရှားကပံ့ပိုးပေးထားတဲ့ယူကရိန်းခေါက်တိုက်ရေးတပုန်တွေကိုတိုက်ခိုက်နှိမ်နေတဲ့ယူကရိန်းတပ်ဖွဲ့ဝင်တွေအတွက်လက်နက်ကူညီတွေပေးသွားမယ်လို့အမေရိကန်ကကြေညာလိုက်ပြီးတဲ့နောက်တစ်နေ့မှာရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရယာကော့ဖ်ကအမျက်တော်ကထွက်ပြီးတော့တတိပေးခဲ့တာပါယူကရိန်းတပ်ဖွဲ့ဝင်တွေကင်ဆောင်ထားတဲ့အမေရိကန်လက်နက်တွေကတိုက်ခိုက်ဖို့တသက်အတွက်သာမဟုတ်ပဲကျူးကျော်လာသူတွေကိုရင်ဆိုင်ဖို့နဲ့ယူကရိန်းတပ်ဖွဲ့ဝင်တွေနဲ့လူစုကိုကာကွယ်ဖို့အတွက်ဖြစ်ပြီးတော့ရုရှားရဲ့ကျူးကျော်ရင်ဆိုင်မှုတွေကိုတုံ့ပြန်သွားဖို့ဖြစ်တယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုက Facebook မှာအင်္ဂလိပ်လိုရေးသားခဲ့ပါတယ်အမေရိကန်နိုင်ငံကြီးဌာနကလည်းယူကရိန်းအနေနဲ့ရေရှည်ကာကွယ်ရေးလုပ်ငန်းတွေပိုအင်အားကောင်းမွန်လာစေဖို့ပြင်ဆင်ထားလို့တောက်ချာနေကရှင်းတဲ့ထုတ်ပြန်ကြေညာထားတယ်လို့လည်းနဲ့အထောက်ပံ့ပေးထားတာဟာခုခံကာကွယ်ဖို့အတွက်သာဖြစ်တယ်လို့လည်းဆိုပါတယ်ဒေါ်လာ48တန်းတန်းလည်းနဲ့ပံ့ပိုးရေးအစီအစဉ်ထဲမှာတင်ငါးဖြတ်ဒုံးကြီး210နဲ့ဒုံးပြည့်စင်35ခုရောင်းချဖို့လည်းပါဝင်တယ်လို့ ABC ရုံးမြင့်တင်ကြားကပြောကြားထားပါတယ်နိုင်ငံကြီးဌာနကတော့ဒီလူတွေနဲ့ပတ်သက်ပြီးတော့အတူတူပြောကြားသွားတာမျိုးမရှိပါဘူးသမရထရမ်နဲ့ရုရှားနဲ့ဆက်ဆံရေးပြည်နယ်ချင်းဒီပြည်နယ်အခုအစီအစဉ်ကြောင့်အခြေအနေတွေတင်မှသွားနိုင်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကလည်းနှစ်နိုင်ငံသားဆက်ဆံရေးနှွေးထွေးလာစေဖို့အတွက်အကြီးမားဆုံးအဟံတားကတော့ Ukraine အရေးပဲဖြစ်တယ်လို့အခုလအစောပိုင်းကပြောကြားထားပါတယ်ခင်ဗျာ။